ရှိလာကြရင်ကျင်းပါမယ့်ဒေသဆိုင်ရာစီဝေးတစ်ခုကိုတက်ဖို့မြန်မာစစ်ဖက်အုပ်ချုပ်ရေးကောင်စီကနိုင်ငံသားရေးဝန်ကြီးဖြစ်ခန့်ထားသူဦးဝနမောင်းလင်းကိုသီရိလင်္ကာနိုင်ငံကဖိတ်ကြားတဲ့အတွက်အပြင်းထန်ဝေဖန်ခံနေရပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုသီရိလင်္ကာအစိုးရကထောက်ခံနေဆိုပြီးဆိုရှယ်မီဒီယာပေါ်မှာပြစ်တင်ဝေဖန်နေကြတာပါ။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရွေးကောက်ခံအစိုးရကိုဖေဖော်ဝါရီလတရနေ့မှာအာဏာသိမ်းဖျောက်ချခဲ့တဲ့စစ်ဖက်အုပ်ချုပ်ရေးကောင်စီကိုနိုင်ငံတကာကတရားဝင်အသိအမှတ်ပြုတာမရှိသေးပါဘူး။အဲဒီမဲ့ဥဝနမောင်လင်းဟာဒေတာတွင်နိုင်ငံဆိုင်ဝန်ကြီးတချို့နဲ့လူကိုယ်တိုင်ရောအွန်လိုင်းကနေပါတွေ့ဆုံတာတွေရှိထားပါတယ်။ဒီပြည်လာတရနေ့မှာအွန်လိုင်းကနေကျင်းပမဲ့ဘင်္ဂလားပင်လယ်အော်ဤပညာနဲ့စီးပွားရေးကဏ္ဍပေါင်းစုံပူးပေါင်းဆောင်ရွက်မှုအဖွဲ့ BIMSTEC အစည်းအဝေးကိုတက်ဖို့သီရိလင်္ကာရဲ့ဖိတ်ကြားစာကို AFP သတင်းဌာနကတွေ့ခဲ့ရပါတယ်။ဒီအစည်းအဝေးကိုတက်ဖို့ဘင်္ဂလားဒေ့ရှ်၊ဘူတန်၊အိန္ဒိယ၊နီပေါ်၊သီရိလင်္ကာ၊မြန်မာနဲ့ထိုင်းနိုင်ငံဆိုင်ဝန်ကြီးတွေကိုဖိတ်ကြားထားတာပါ။ဒီဖိတ်ကြားချက်ပေါ်မြန်မာတက်ကြွလူရှားသူတွေကသီရိလင်္ကာနိုင်ငံသားရဲ့ဌာနရဲ့လူမှုကွန်ရက်မီဒီယာတွေပေါ်မှာပြစ်တင်ဝေဖန်နေကြပါတယ်။ဒါနဲ့ပတ်သက်ပြီးသီရိလင်္ကာနိုင်ငံသားရဲ့ဌာနကအမှတ်ချက်ပေးပြောဆိုတာမရှိသေးပါဘူး။သီရိလင်္ကာနဲ့မြန်မာနိုင်ငံတို့ဟာထေရဝါဒဗုဒ္ဓဘာသာကိုကိုးကွယ်တာချင်းတူညီတာကြောင့်ဘာသာရေးအရနှိစက်တဲ့ဆက်ဆံရေးရှိထားပါတယ်။ဒီတော့တင်မှာပဲသီရိလင်္ကာနိုင်ငံကိုလံပိုမြို့တော်ကမြန်မာတန်ယုံအပြင်ဘက်မှာသီရိလင်္ကာတက်ကြွလှူရှားသူဒါဇင်ပေါင်းများစွာဒီကနေ့စုဝေးပြီးမြန်မာစစ်အာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။